ွန်းစော်တို့ကအဲ့ဒီအစည်းအဝေးကိုမတက်ဘူး။ခွန်မြင့်ထွန်းတို့ကအစည်းအဝေးတက်တယ်။အဓိကအချင်းဘာကွာသလဲခင်ဗျာ။ငင်းချမ်းရေးလိုလာတဲ့နေရာမှာတော့အတူတူဖြစ်ပါလိမ့်မယ်။ဆိုတော့ဒီကြီးကြခံကိုတက်တာမတက်တာဘာကြောင့်ကိုရသဲဆိုဦးထွန်းစော်နည်းစပြောပါခင်ဗျာ
။ကျွန်တော်တို့ဒီတက်တရာစုပင်လုံးကြီးလာကန်ဆိုတာဒီ NCA ပေါ်မှာအခြေခံပြီးလောက်တာဖြစ်ပါတယ်။ NCA မှာအားလုံးပါဝင်ရေးဆိုတဲ့အခြေခံမှုရှိတယ်ပေါ့နော်။အဲ့ဒါကြောင့်ကျွန်တော်တို့ကအားလုံးသူတွေကပါဝင်ပြီးတော့မှသွားရမယ့်ဖြစ်စဉ်ဖြစ်တယ်။ဆိုအခြေခံအပြင်ကတော့ကျွန်တော်တို့ဒီပေါ်မှာရည်တည်တာဖြစ်ပါတယ်။ဒါပေမဲ့ညီလာခံကိုတက်ရောက်ရေးမတက်ရောက်ရေးကတော့ NCA လက်မှတ်ရေးထိုးခြင်းမထိုးခြင်းအပေါ်မှာမူတည်သွားတဲ့အခါကျတော့ကျွန်တော်တို့က NCA ကိုလက်မှတ်ရေးထိုးနိုင်ဖို့အတွက်ကြီးနိုင်ဆွေးနွေးနေတဲ့ဖြစ်စဉ်မှာပဲရှိပါသေးတယ်။ဆိုအဲ့ဒီအနေထားအောက်မှာကျွန်တော်တို့ကိုပါဝင်မှုအခွင့်အလမ်းနဲ့တန်တူညီတူရှိမှုပေါ့နော်။နောက်ပြီးတော့မှဆွေးနွေးဆုံးဖြတ်ပိုင်ခွင့်တို့ဘာလို့မရှိတဲ့အပေါ်မှာကျွန်တော်တို့မတက်ရောက်နိုင်တဲ့အနေထားကိုရောက်သွားတာဖြစ်ပါတယ
်။ဟုတ်ကဲ့ကွန်မင်းထွန်းတို့ဘာကြောင့်တက်တယ်လဲနောက်ပြီးတော့ဥထွန်းစိုးတို့မတက်တဲ့အပေါ်မှာဘယ်လိုပြောလို့ပါလဲခင်ဗျာ
အခုဒီဒုတိယကြိမ်စီဝေမတက်ရောက်ဖြစ်တဲ့ချိန်ကြီးကတော့ကျွန်တော်တို့နားလည်ထားတာကတော့ငင်းငင်းကော်မရှင်နဲ့ DNC နဲ့ညှိနှိုင်းတဲ့အခါမှာအထူးသောလိုအပ်ချက်တွေရှိအောင်မယ်အဲ့ဒီအပေါ်မှာဘယ်မတက်ရောက်နိုင်သေးတာဖြစ်တဲ့အထူးသောကြီးသွားလာရေးဆိုင်ရာအထက်ကစသဖြင့်ပေါ့လေပြီးတော့နောက်ကဒီ DNC ဘက်ကတောင်းဆိုချက်အချို့အဲ့ဒီအပေါ်မှာညှိနှိုင်းဖို့အတွက်ဆက်လက်ညှိနှိုင်းနေစေပဲရှိတာကိုပဲကျွန်တော်တို့ကသိကြပါတယ်ဒုတိယကြိမ်၂၀ရာစုပြည်လုံးကြီးလာတာအစီအွေကျင်းပတဲ့ပုံမှာတော့ SCA လမ်းကြောင်းတိုင်းသာသွားနေတာဖြစ်တဲ့ကြောင့်မို့လို့ DNC ဖွဲ့စည်းကြဒီပုံမှာတောက်ွက်တဲ့ရေမျိုးကိုကျွန်တော်အဲ့လိုပြောအားလည်ထားတာရှိပါတယ်၂၀ရာစုပြည်လုံးကြီးလာတာရဲ့သဘောထားတွေဒီဖွဲ့စည်းမှုတွေကတော့ဒီ SCC မှာပါဝင်ခဲ့ကြတဲ့ DNC ဖွဲ့စည်းပြီးအားလုံးပေါ့လေကျွန်တော်ဒီ SCA လက်မှတ်ရေးထိုးတဲ့ဒီရောမရေးထိုးတဲ့ဒီရောအားလုံးကတော့ဒါကျွန်တော်အတူတူကအတည်ပြုခဲ့တဲ့NCA ကတည်းကကျင်းပကြတာဖြစ်ပါ
ဟုတ်ကဲ
့ဒီအခုသွားနေတဲ့ဒီ NCA ဆိုတာကတော့ငင်းငင်းစစ်စင်တစ်ခုလုံးကိုအပြေရှာဖို့အတွက်ဒါဂိတ်ပေါက်ဖြစ်ပါတယ
်အဲ့တော့ဥထုံးတော်တို့ UNSC NCA ကိုလက်မှတ်မထိုးတဲ့လူတွေအနေနဲ့ဒီ NCA လမ်းကြောင်းတိုက်ဆက်သွားမယ်ဆိုတော့အခုနောက်ဆုံးပေါ်ထွက်လာတဲ့ညီလာခံရဲ့ရလတ်အပေါ်မှာဘယ်လိုသုံးသပ်လို့ရလဲ
ဟုတ်ကဲ့အခုမနေ့ကကျွန်တော်တို့ဒီ38ချက်အတီဗျလက်မှတ်ရေးထိုးလိုက်တာတွေ့ပါတယ်အဲ့ဒါကိုပြည်ထောင်စုသဘောတူစာချုပ်ရဲ့စိတ်ပိုက်တစ်ခုအနေနဲ့အပိုင်းအနေနဲ့မှတ်ယူကြတာတွေ့ပါတယ်ဆိုတော့ကျွန်တော်တို့မြင်တာကတော့ဒါကတော့အင်အားစုအလုံးရဲ့နော်သဘောထားထပ်တူကြမှုမရှိဘူးပေါ့နော်နောက်ပြီးတော့မှညီလာခံကိုတက်ရောက်နေတဲ့အစုဖွဲ့အသီးသီးအဲထဲမှာလည်းပဲကြီးကြီးလေးလေးမရှိတာကိုကျွန်တော်တို့တွေ့ရပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ကဒီရေဘူးရခြုံပြီးပြောမယ်ဆိုလို့ရှိရင်တော့အဲ့ဒီ38ချက်ကတော့ညီလာခံကိုတက်ရောက်နေတဲ့နော်လက်မရေးထိုးကြတဲ့အစုအဖွဲ့တွေကိုပဲကိုစားပြုတဲ့အနေအထားပဲဖြစ်ပါတယ်။တိုင်းပြည်လုံးကိုလွှမ်းခြုံတဲ့အနေအထားတော့မရှိဘူးလို့ကျွန်တော်တို့အဲ့လိုသုံးသပ်မိပါတယ
်။ဆိုတော့အခု NCA ကိုလက်မမထိုးတဲ့ဘက်ကပေါ့လေအခုညီလာခံကိုမတက်ခဲ့တဲ့ဘက်ကရောဆက်လက်ပြီးတော့ပါဝင်နိုင်မဲ့လမ်းကြောင်းရောရှိပါရဲ့လားရော
။ဟုတ်ကျွန်တော်တို့ကတော့ဒီ NCA လမ်းကြောင်းပေါ်မှာသွားဖို့အတွက်သဘောထားရှိပြီးဖြစ်ပါတယ်။အဲ့ဒီအတွက်လည်းပဲကျွန်တော်တို့က NCA လက်မရေးထိုးနိုင်ရတဲ့ကျွန်တော်တို့အစုပြုချက်၉ချက်အစုအနဲ့ညှိနှိုင်းနေတာတစ်နှစ်ကျော်ရှိပြီးဖြစ်ပါတယ်။ဒါအဲ့ဒီဆွေးနွေးမှုအတိုင်းပဲကျွန်တော်တို့ဆက်သွားမယ်ဆိုတဲ့သဘောထားပဲရှိပါတယ်
။အဲ့ညီနိုင်မှုပြည်လည်နိုင်မဲ့အလားလားရှိပါလား။မပြည်လည်ရင်ရော
။ဒါကတော့ဒီတက်မတော်နဲ့အစိုးရရဲ့နော်သဘောထားပုံမှာမူတည်ပါလိမ့်မယ်။ကျွန်တော်တို့ကတကယ်စစ်မှန်တဲ့ငြိမ်းချမ်းရေးကိုပေါ်ဆောင်မယ်။မြန်မြန်ဆန်ဆန်နဲ့ကျွန်တော်တို့တိုင်းပြည်ပြည်ပြောင်းလောင်လေးရေးပြန်လည်တည်ဆောက်ရေးကိုလုပ်နိုင်ဖို့အတွက်ဆိုလို့ရှိရင်တော့အားစုအားလုံးပေါင်းဝင်တဲ့တန်တူရည်တူရှိမှုပုံမှာအခြေခံပြီးတော့မှဒါဆွေးနွေးနိုင်တဲ့အခင်းကျင်းတွေကိုဖန်တီးရမှာဖြစ်ပါတယ်။ဒါ NCA ပေါ်မှာအသေးကံပြီးမှပေါ့နော်ကျွန်တော်တည်သေးရက်နေမယ်ဆိုရင်တော့ဒါအခက်အခဲကြုံနေရအောင်မဲ့သဘောတော့ရှိပါတယ
်ခွန်မြင့်ထွန်းတို့ရဲ့သဘောထားကိုလည်းကြားလိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆိုတော့သူတို့ကိုယ်ချင်းမပါဘဲနဲ့အရင်ပြောထားတဲ့အတိုင်းပဲဆက်ပြီးတွန်းနေရမယ်ဆိုရင်သူတို့ပါဝင်ရခက်မယ်လို့ဆိုပါတယ်ဆိုတော့သူတို့မပါဝင်ရင်လည်းဆက်သွားမှာလားခင်ဗျာ
ဒီ UFC ကဒီ NCA လမ်းကြောင်းပေါ်မှာပါဝင်ရေးအတွက်ဆက်လက်ဆွေးနွေးကြည့်နိုင်တဲ့ကိစ္စရပ်ပေါ်မှာကတော့ကျွန်တော်အထူးပြုပြီးတော့ပြောစရာမရှိပါဘူး။ဒါကတော့ NCA account ပေါ်တဲ့အခါမှာသူအပ်တဲ့လိုအပ်ချက်တွေကိုဒါကိုကြီးနိုင်ဆွေးနွေးကြတာဖြစ်ပါတယ်။အခုဒုတိယပင်လုံးစည်းဝေးရနေပြီးတော့မှထွက်ပေါ်လာတဲ့ရလတ်တွေကတော့ကျွန်တော်တို့ကအစုအဖွဲ့အားကိုကြားပြုပြီးဆွေးနွေးကြပြီးတော့ထုတ်ပြခဲ့ကြတာဖြစ်ပါတယ်။အားလုံးပါဝင်မှုအခြေခံပြီးမဲ့လို့အခုအားလုံးသောအဖွဲ့စည်းတွေတော့မပါဝင်နိုင်သေးဘူး။သို့တော့အားလုံးလက်ခံနိုင်တဲ့မူတွေကိုကျွန်တော်တို့ဆွေးနွေးထုတ်ပြခဲ့ကြတာဖြစ်ပါတယ်။ဒီမျိုးချက်တွေဟာလမထိုးတဲ့လူမထိုးတဲ့လူပေါအောင်ခဲ့တဲ့ဟိုမိုင်းကြိုင်ရအစည်းအဝေးပေါ့လေနောက်ဆုံးမိုင်းကြိုင်ရအစည်းအဝေးမှာအတီးကြည့်ထားတဲ့မူတွေအခြေခံတွေသဘောထားတွေပဲကျွန်တော်ဆွံ့ပြခဲ့တာဖြစ်ပါတယ်။ဘာကြောင့်လဲဆိုရင်အကျိုးချအာဏာကနိုင်ငံသားတွေကဆင်းသက်ရမယ် ဒိုင်းသားလူမျိုးတိုင်းဟာနိုင်ငံရေးစီးပွားရေးလူမှုရေးပါဝင်အားလုံးမှာမိမိတို့ပြဋ္ဌာန်းမှုတွေဟာဒိုင်းလူကြီးလူရှိရမယ်ဒီအချက်တွေကတော့ကျွန်တော်တို့ဒီမိုင်းကြရန်ခိုက်ဒီစီဝေးပါဝင်ဒိုင်းသားရဲ့ညီလာခံအဆက်ဆက်မှာကျွန်တော်ဆုံးဖြတ်ခဲ့တဲ့အချက်တွေဖြစ်ပါတယ်အားလုံးလက်ခံပြီးသားဖြစ်ခဲ့တဲ့မှုတွေကျွန်တော်ဆုံးဖြတ်ခဲ့တာဖြစ်ပါတယ်
ဟုတ်ကဲ့ကျွန်တော်လည်းသဘောတူတာတွေပြပါတယ်ကျွန်တော်ဥပမာအရင်ဒီနယ်တိုင်းဒေသကြီးတွေကိုတရားစီရင်ရေးဥပဒေပြည့်ရေးအုပ်ချုပ်ရေးအဏာတွေကိုပြအပ်မယ်ဘာညာဆိုတာတွေတော့စာရဲမှာရေးထားတာတွေ့ရပါတယ်ဆိုတော့ကျွန်တော်ကလက်ခံနေတဲ့အစိတ်ပိုင်းဖြစ်ပါတယ်ဥထွန်းတော်ဘယ်လိုသဘောပါလဲဒီချက်
လူမျိုးစုအလုံးကိုကိုစားပြုတယ်လို့ပြောဖို့ခက်ပါတယ် NC လက်မှတ်ရေးထိုးထားတဲ့အခွင့်အချက်ခွဲထဲမှာကိုနှစ်ကပေါ့နော်ဒီ RTSS နဲ့ ALB ဆိုလို့ရှိရင်အမျိုးသားအချင်းနိုင်ငံဆွေးနွေးပွဲတွေမလုပ်ရသေးပါဘူးအဲ့တော့သူတို့ကဒီလူထုရဲ့သဘောထားကိုမယူနိုင်ခဲ့ဘူးပေါ့နော်။သူတက်တဲ့အဖွဲ့အစည်းတွေကသူတို့ရဲ့လူမျိုးတွေလူထုတွေကိုကိုစားပြုပြီးမှနော်ပြောဖို့အတည်ပြုဖို့ဆိုတာသူတို့မှအခက်အခဲရှိတယ်ဆိုတဲ့ဥစ္စာကျွန်တော်တို့ညီလာခံတခြားလုံးမှတက်ရောက်ခဲ့တဲ့ပုံကကျွန်တော်တို့သိရှိရတယ်ပေါ့လေ။ဆိုနောက်ဆုံးအတည်ပြုဖို့ပုံစံလုပ်သွားတဲ့ပုံစံကတော့အစုအဖွဲ့ကိုစားပြုပြီးမှလုပ်သွားတယ်ဆိုရင်တက်တဲ့အဖွဲ့အစည်းတွေအနေနဲ့တော့ဒါသူ့ရဲ့လူထုနဲ့လူမျိုးကိုကိုစားပြုသလားဆိုတာသူတို့ကိုယ်တိုင်လည်းပဲဒါဖြေကျမ်းနိုင်ခြင်းမရှိပါဘူး။အဲ့ဒါကြောင့်ဒါကတော့ရှင်းပါတယ်လူမျိုးအလုံးကိုကိုစားပြုတယ်လို့ကျွန်တော်တို့ပြောလို့မရတဲ့အနေအထားရှိပါတယ
်အဲတကယ်တော့အလုပ်ဖြစ်မယ်တကယ်တော့ညီငယ်ကြီးပေါ်ဆောင်နိုင်မယ်လို့ဆိုရင်အဲ့ဒါခေါင်းဆောင်တွေကဆွေးနွေးဆုံးဖြတ်လို့မဖြစ်နိုင်ဘူးလားခင်ဗျာအဲ့ဒ
ါအဓိကတော့ဒီကျွန်တော်တို့ NCA အခြေခံပြီးဖြစ်လာတဲ့ဖြစ်တဲ့ပုံမှာမူတည်ပါတယ် NCA မှာအခြေခံတဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းရှိပါတယ်မူပေါင်းမှာသူကသက်ဆိုင်ရာလူမျိုးအလိုက်အကြောင်းအရာလိုက်ဒေတာအလိုက်ကျင်းပရတဲ့ဒီဆွေးနွေးပွဲတွေရှိပါတယ်အဲ့ဒီပုံမှာမူတည်ပြီးမှသူတို့ရဲ့သက်ဆိုင်ရာပြည်နေနဲ့လူထုနဲ့နော်အဲ့ဒီပုံမှာကိုစားပြုမှုကိုသူတို့ကယူတာဖြစ်ပါတယ်အကြွေရများကျွန်တော်တို့ကအဲ့ဒီလိုမူပေါင်းမှာမပြတ်ဆန့်ပဲနဲ့သက်ဆိုင်ရာဖွဲ့စည်းတွေကြားထဲမှာပဲဆွေးနွေးညှိနှိုင်းမယ်ဆိုလို့ရှိရင်အဖွဲ့စည်းတွေရဲ့ခေါင်းဆောင်တွေနဲ့နော်အဲတိုက်ပြည်ရဲ့အကြီးအကဲတွေကြားထဲမှာဆွေးနွေးညှိနှိုင်းဖလေလို့နော်ပြည်လေရင်ဒါပြီးသွားနိုင်တဲ့အနေအထားရှိပါတယ်ဒါပေမဲ့အခုအနေအထားကအားလုံးပတ်ဝန်းကျင်ပုံမှာခြေခံပြီးသွားတာဖြစ်ပါတယ်အားလုံးပတ်ဝန်းကျင်ဆိုဒီမှာကျွန်တော်တို့ကလူထုလေးပါပါတယ်အဲ့ဒါကြောင့်ဒီ civil society တွေပါဝင်နေပါဝင်ထိုက်သူတွေအဲ့ဒီမှာထည့်ထားတာဖြစ်ပါတယ်ဆိုတော့အဲ့ဒါကြောင့်ဒီလိုမျိုးအားလုံးပါဝင်နိုင်တဲ့နေသားကိုမဖော်ဆောင်နိုင်တဲ့မြတ်ကာလပတ်လုံးကတော့အဲ့ဒီအခင်းကြီးကထွက်ပေါ်လာတဲ့ရလက်ဟုသမျှဟာအားလုံးကိုကိုယ်စားပြုတယ်လို့ပြောလို့မရတဲ့ရှင်နေအနေထားပဲဖြစ်တယ်လို့ကျွန်တော်အဲ့လိုနားလေးပါတယ
်ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီညမှာကျွန်တော်ရဲ့သဘောထားအမြင်ထောက်ပြချင်တာတစ်ခုနဲ့ဆက်ပြီးတော့ခွန်မြင့်ထွန်းကိုပြန်ပေးပြရစီခုနကပြောတဲ့အနာ၃ရက်လုံးကိုဒါပြင်းနေတိုင်းဒေသကြီးတွေကိုလူမျိုးစုတွေလက်ထဲကိုအနှစ်နဲ့ပေါ့ဗျာအကြမ်းဖက်နိုင်ငံကြီးအပြင်ဒါသိအကြီးကြီးတဲ့အချက်ပါဒီလိုအနှစ်နာတော့ဟုတ်ပြီဒါပေမဲ့အဲ့ဒီအုပ်ချုပ်ရေးအဖွဲ့အစည်းရောလူထုဆန္ဒနဲ့အညီရွေးကောက်တင်မြှောက်ခွင့်ရှိမလားဘ ਹੁ ကလည်းခန့်အပ်နေမလားသတ်သဖြင့်အစိုးရအဖွဲ့တို့ဝန်ကြီးချုပ်ချုပ်စားတာကိုအဲ့ဒါကောသဘောတူမှုပဲလို့ရခဲ့ကြပါတယ်ခင်ဗျခွန်နေထောင
်းအကျွန်တော်တို့ကတော့အခုအရင်ဆုံးကြီးမှာတော့အခြေခံအကြဆုံးမူတွေကျွန်တော်တို့ဒါညှိနှိုင်းခဲ့ကြတာဖြစ်ပါတယ်ဖယ်ရဲဆိုတာတော့အားလုံးလက်ခံပြီးသားဖြစ်ပါတယ်ဒီကြောင့်မို့လို့ဒီပြည်တော်စုနဲ့ဒီပြည်နယ်များကြားအနာကိုမှုနဲ့ပတ်သက်ရင်တော့ဖယ်ရဲရဲ့အခြေခံမူတိုင်းပေါ့လေဘို့ပြည်တော်စုဆိုရနေပြီးတော့ဒါတိုင်းပြည်နယ်မှာရှိတဲ့အုပ်ချုပ်တဲ့အကြီးအကဲတွေကိုဖြုတ်ပြစ်တာမျိုးခန့်အပ်တာမျိုးမဟုတ်ဘဲနဲ့သက်ဆိုင်ရာပြည်နယ်တွေကပဲမိမိတို့အုပ်ချုပ်ရေးအကြီးအကဲကိုခန့်အပ်တောင်းပေးတာမျိုးဒါကတော့အခြေခံကတော့ရှိထားပြီးသားဖြစ်ပါတယ်ကျွန်တော်ဖယ်ရဲမှုအခြေခံပြီးနိုင်ငံရေးတာဖြစ်တဲ့အဲ့ဒီအခြေခံပဲဖြစ်အောင်ပဲကျွန်တော်တို့ကဆက်လက်ကြိုးပမ်းရမှာဖြစ်ပါတယ်။နောက်တစ်ခုကအားလုံးပါဝင်ရေးမှုနဲ့အားလုံးလက်ခံနိုင်တဲ့မှုများဆိုတာကတော့ဒါဆက်ဆက်ပါလေ။ကျွန်တော်တို့အားလုံးပါဝင်နိုင်အောင်ကျွန်တော်ကြိုးစားကြရမယ်။အားလုံးကမပါဝင်နိုင်သေးပေမဲ့လို့ဒီ NCA ကိုကျွန်တော်လက်မှတ်ရေးထိုးပြီးတဲ့အခါမှာ NCA ရဲ့အားကတက်ရောက်မှုရဒီငင်းငင်းဖြစ်စဉ်ကိုကျွန်တော်ပေါ်ဆောင်ပြကြမှာဖြစ်ပါတယ
်။ဟုတ်ကဲ့ဖုန်ကြီးတော့ကျွန်တော်တခုဆက်မိနေတာအဲ့တော့အားလုံးပါဝင်နိုင်လာအောင်အဓိကတာဝန်ရှိရဲ့စုရနဲ့တက်မတော်ဘူးကခင်ဗျားတို့တိုင်းရင်းသားအင်အားစုတွေအနေနဲ့ဘယ်လောက်ထိငားချနိုင်ပါလဲဘယ်လောက်ထိဆွဲဆောင်ဖို့ကြိုးပမ်းကြပါလဲဘယ်လောက်အောင်မြင်နိုင်မလဲအလားအလာရှိပါလဲဒီက
အဲအဲ့ဒါကတော့ကျွန်တော်တို့ဒီအခု NCO လက်မှတ်ရေးထိုးထားတဲ့ရှစ်ပွဲအနေနဲ့ကတော့အစိုးရလွှတ်တော်တက်မတော်များနဲ့ဒီအခုကျွန်တော်တို့လက်မှတ်မြေထိုးတဲ့ညီတော်များကြားမှာကျွန်တော်တို့ကတော့ပေါင်းမှုတကားအနေနဲ့ပေါ့ဒီနှစ်ဖက်အနှင်းခံပြီးတော့ကျွန်တော်ဆောင်ရွက်နေတာဖြစ်ပါတယ
်ဟုတ်ကဲ့နောက်ဆုံးဥထွန်းတော်မြင်ချင်ပါတယ်အနာဂတ်ညီငယ်ကြီးလာလာကိုဥထုံးတော်ဘယ်လိုမြင်ပါလဲဒီလိုပုံနဲ့ပဲခက်ခဲချင်းဖြစ်နေကြမလားတစ်ချိန်ချိန်မှာပေါင်းစည်းပြီးတော့အားလုံးပြည်သူလူထုအားလုံးညှော်လင့်တဲ့အတိုင်းတညီညီဆက်ဖြစ်လာနိုင်လို့ထင်ပါလားဥထုံးတော
်ကျွန်တော်မြင်လာတော့ဒီအဓိကကွဲပြားနေတာကတော့သိတာနေတာကတော့တက်မတော်ရဲ့ယက်တီကျက်သဘောထားဖြစ်ပါတယ်တက်မတော်ရဲ့ယက်တီကျက်သဘောထားကတော့ပြောင်းလဲမှုမရှိဘူးပေါ့နော်အဲသူကဒီအသေးစုပ်ကန်ထားတဲ့ပုံစံမျိုးရှိပါတယ် အဓိကပြောချင်တာတော့ဗာလဲဆိုတော့သူကတော့တိုင်းပြည်ရဲ့အခြေခံပြဿနာဖြစ်တဲ့နိုင်ငံရေးပြုပြင်ကြောင်းနဲ့မှုဖွဲ့စည်းပုံအခြေခံဥပဒေပြဿနာဖြစ်ပါတယ်။ဒီဖွဲ့စည်းပုံအခြေခံဥပဒေကိုသူကပြောင်းလဲလို့တဲ့သိက္ခာနာကမရှိသေးတာကိုကျွန်တော်တွေ့ရတယ်။ဆိုဒီလိုမျိုးဖွဲ့စည်းပုံအခြေခံဥပဒေကိုပြုပြင်ပြောင်းလဲလို့တဲ့နော်ဆန္ဒမရှိသမျှကာလပတ်လုံးကတော့ဒါငြင်းငြင်းနဲ့အထက်တူကြနေတဲ့ပြဿနာတွေကိုဖြေရှင်းနိုင်ဖို့တော့အလန့်ဝေးနေအောင်ပဲလို့ကျွန်တော်မြင်ပါတယ်။အဓိကအားဖြင့်ကတော့တယ်မတော်ဘက်မှာနေပြီးတော့နိုင်ငံရေးဆန္ဒဒီထက်ပိုပြီးတော့မှတက်လာဖို့လိုတယ်။ပြုပြပြောင်းပြောင်းနဲ့သဘောထားကြီးစွာနဲ့ပြုပြပြောင်းလေးတွေကိုလုပ်မယ်ဆိုလို့ရှိရင်တော့အားလုံးအသိပညာနဲ့အနေထားမှာရှိတယ်လို့ကျွန်တော်တော့အဲ့လိုရိုးရိုးရှင်းရှင်းပဲမြင်ပါတယ
်။ဟုတ်ကဲ့။ဥက္ကမင်းထွန်းရဲ့နောက်ဆုံးညွှန်လင်းချက်ကိုလည်းပဲခကြည့်မြင်ပြောပြပါခင်ဗျာ
။အလုပ်ကိုအတူလက်တွဲလုပ်နိုင်ဖို့တော့လိုပါတယ်။ကျွန်တော်တို့ဒီဆွေးနွေးခဲ့တဲ့အတွေ့အကြုံတွေရပါလိမ့်။သူအပြစ်တော့တမတော်ဘက်ကခုနကကိုတွန်းစောပြောသလို2000ခွဲစီးပေါ်အခြေခံဥပဒေမူတည်ပြီးတော့မှသူတို့ရဲ့ရည်ရွယ်ချက်တွေထောက်ကန်ထားမှုတွေရှိပါတယ်။သို့သောအခြေအနေတွေပေါ်မှာမူတည်ပြီးတော့သူတို့ဘက်ကပြောင်းလဲမှုတွေလည်းဒီအီလကမှာတော့ရှိခဲ့တယ်။လက်တွေ့မှာအတူတကွဆွေးနွေးကြည့်နိုင်နိုင်မယ်။အခင်းကျင်းတရားကတော့ဒီလိုအပ်ပါတယ်။ဒါမှကျွန်တော်တို့ရဲ့ကြည်တော်စုကိုကျွန်တော်တို့တိုက်ပွဲတွေနဲ့မထူထောင်ပဲနဲ့ဆွေးနွေးပွဲတွေနဲ့ပြုပါနေတာဖြစ်ပါတယ်။